ဗြိတိနိုင်ငံမှာတွေ့ရှိခဲ့တဲ့ COVID-19 မျိုးဗီဇာဖွဲ့စည်းပုံစင်ကယ်ပြောင်းဗိုင်းရပ်စ်ပိုးကိစ္စကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကြွညင်သူတွေဂျနီဗာမြို့မှာဆွေးနွေးနေချိန်မှာပဲဗြိတိနိုင်ငံပေါ်ကန့်သက်ထားတဲ့ခီးသောတပ်မြစ်ချက်တွေကိုဥရောပနိုင်ငံတွေကဖြေလျှော့ပေးလိုက်ပြီးဖြစ်ပါတယ်။ဗြိတိနဲ့ထိစပ်နေတဲ့နယ်စပ်ကိုလုံးဝပိတ်ပင်ထားတဲ့အထားစီးတွေပဲထားပုံနဲ့ဝင်ရောက်လာသူတွေကိုရောဂါပိုးရှိမရှိမဖြစ်မနေစစ်ဆေးဖို့ဥရောပကော်မရှင်ကအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းထားတာဖြစ်ပါတယ်။ဗြိတိနိုင်ငံကလာတဲ့ကုန်ကားတွေကိုဒူဘာစစ်ကမ်းမှာပိတ်ထားခဲ့တာကြောင့်ခရစ်မတ်အမီအိမ်မပြန်နိုင်မှဆွေးနွေးနေတဲ့တချို့ကုန်ကားမောင်းသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေအကြားတင်းမာမှုတွေရှိခဲ့တယ်လို့ရုံးရင်းစံခက်လည်းဖြစ်ပွားခဲ့ပါတယ်ရုံးရင်းစံခက်ဖြစ်ချိန်မှာထရက်ကားမောင်းသူတွေကရဲတွေကိုတွန်းထိုးပြီးသူတို့ရဲ့မကျေနပ်ချက်တွေကိုအော်ဟစ်ပြောဆိုခဲ့တာဖြစ်ပါတယ
်
ဒီနေ့ကလူတိုင်းအတွက်စိတ်ပျက်စရာနှစ်တနည်းဖြစ်ပါတယ်အခုလိုထရက်ကားတွေဝေရောက်ခွင့်ပိတ်ထားလို့ပို့ဆိုးသွားပါတယ်စိတ်ပျက်စရာနှစ်ကိုအစိုးနဲ့အဆုံးသတ်ရတယ်လို့ဖြစ်နေပါတယ်လို့ဘာမင်ကန်ပြုကထရက်ကားမောင်းသမားဒေးဗစ်ကင်းကပြောသွားတာဖြစ်ပါတယ်အခုတော့82နိုင်ငံကြားကိုဗစ်ကင်းရှင်းတဲ့သူတွေကိုပြည်သူနိုင်ငံကပြန်ဝင်ခင်းပြုလိုက်ပြီးဖြစ်ပါတယ်နယ်သာလန်နိုင်ငံကလည်းဗြိတိန်နိုင်ငံပေါ်ချမှတ်ထားတဲ့ခီးသောတပ်မြစ်ချက်တွေကိုဗုဒ္ဓဟူးနေ့ကရုပ်သိမ်းပေးခဲ့ပါတယ်ခင်ဗျ